တရုတ်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားဆက်ဆံရေးတွေတိုးမြင့်လာနေတဲ့လက္ခဏာတစ်ခုအဖြစ်ပြီးခဲ့တဲ့2015ခုနှစ်ထဲကမ္ဘောဒီးယားနိုင်ငံကတင်နေတဲ့အကျွေးအမေရိကန်ဒေါ်လာတန်90ကိုတရုတ်နိုင်ငံကလျှော့ပေးခဲ့တယ်လို့နောက်ထပ်ဒေါ်လာ15တန်းကိုလည်းကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနကိုထောက်ပံ့ပေးမှဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့ပထမဦးဆုံးချိန်သွားရောက်တဲ့ကမ္ဘောဒီးယားနိုင်ငံခီးစဉ်တွင်အခုလိုကြေညာခဲ့တာပါ။ကြာတာပရင်းနစ်ကစတင်ခဲ့တဲ့ဒီခီးစဉ်တွင်စုစုပေါင်းသဘောတူညီချက်32ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဆိုဖာလက်ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘောဒီးယားနိုင်ငံကတင်နေတဲ့အကျွေးဒေါ်လာတန်90ကိုလျှော့ပေးလိုက်ကြောင်းတရုတ်သမ္မတရှီကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုပြောဆိုခဲ့ကြောင်းနဲ့2019ခုနှစ်မှာလက်ရှိကုန်သွယ်မှုပမာဏဒေါ်လာ 4.4 ဘီလီယံကနေဒေါ်လာ 5 ဘီလီယံထိတိုးချဲ့ဖို့ကိုလည်းနှစ်နိုင်ငံသဘောတူညီခဲ့ကြတယ်လို့သူကပြောဆိုခဲ့ပါတယ်။